ဝန်ကြီးချုပ်ဦးလက်ကျော်ငန်ဆိုင်ခင်ဗျာအခုကချင်ပြည်နယ်ရဲ့ငြိမ်းချမ်းရေးအခြေအနေလေးကျွန်တော်အရင်ဆုံးသိပြစီခင်ဗျာ
1994ခုနှစ်မှာ KOK ရဲ့အပြစ်ခတ်ရစီလုပ်ခဲ့တာပေါ့နော်ကျွန်တော်ကချင်ပြည်နယ်အစိုးရက2011ခုနှစ်မတ်လ31ရက်နေ့မှာတာဝန်ယူတာပေါ့အဲ့တော့ကချင်ပြည်နယ်အစိုးရတာဝန်ယူပြီးတော့နှစ်လကျော်ကျော်กว่าပေါ့လေ2011ခုနှစ်ဇွန်လ9ရက်နေ့မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပါတယ်အဲ့လိုဖြစ်တဲ့အချိန်မှာကချင်ပြည်နယ်အစိုးရအနေနဲ့ကတော့ကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့နိုင်ငံကြီးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တည်ငြိမ်အေးချမ်းမှုမရှိဘဲနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုစိတ်တွားတန်းကိုပါပေါ့အစွမ်းကိုဆောင်ရွက်နိုင်လိမ့်မယ်လို့မယုံကြည်ပါဘူးဒါကြောင့်မလို့ကချင်ပြည်နယ်အစိုးရအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေစဖြစ်လာပြီးတော့ဇူလိုင်လ28ရက်နေ့မှာပဲကျွန်တော်တို့ကချင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုညှိနှိုင်းရေးအဖွဲ့ကိုကျွန်တော်ရဲ့လုံခြုံရေးဝန်ကြီးကိုအဖွဲ့ခေါင်းဆောင်အနေနဲ့ဖွဲ့စည်းပြီးတော့ KOKI နဲ့ညှိနှိုင်းခဲ့ပါတယ်နောက်ဆုံးဒီ2011ခုနှစ်ဩဂတ်လတရနေ့နေ့မှာလည်းပဲဒါလကြားရောင်မှာပေါ့နိုင်စာအနေလကြားရောင်မှာကျွန်တော်အဖွဲ့နှစ်ခုတွေ့ဆုံခဲ့ပါတယ်နောက်ဆုံးအဆင့်ကိုအချင်းချုပ်ပြောရမယ်ဆိုရင်ဒါပြစ်ခတ်တိုက်ခိုက်မှုရစီနေရေးပေါ့လေမူချမ်းကိုတော့မှကျွန်တော်ညှိနှိုင်းနေတဲ့အဆင့်ထိရောက်သွားတယ်လက်မထိုးနိုင်မှုအတွက်ကိုလည်းပဲနေရာကြီးလည်းပဲကျွန်တော်တို့ဒီမူချမ်းရွေးချယ်ထားတဲ့လုပ်ခဲ့နေတာပေါ့တိုးတော့လည်းပဲအကြောင်းမျိုးမျိုးကြောင့်လက်မမထိုးခဲ့နိုင်ဘူးဒါကြောင့်မလို့ဒီလိုတင်းကျင်အချမ်းမှုမရှိဘဲတော့ပြည်နယ်နိုင်ငံမဖွံ့ဖြိုးတိုးတက်တိုင်ဘူးလို့ယူဆတဲ့အတွက်ကြောင့်မလို့ကျွန်တော်ပြည်ထောင်စုအဆင့်ငင်းချိုင်းရေးဘူကော်မတီနဲ့ကျွန်တော်ပြည်ထောင်စုအဆင့်ငင်းချိုင်းရေးလုပ်ငန်းကော်မတီဆိုမှဖွဲ့စည်းမှလုပ်ငန်းကော်မတီရဲ့အကောင်ဆောင်ကဒါဒုတိယသမ္မတဒေါက်တာဆန်းမော့ခါကျွန်တော်လည်းအဖွဲ့ဝင်ပေါ့လေပါတယ်အဲ့ဒီအဖွဲ့နဲ့ပဲငင်းချိုင်းရေးတွေကိုဆောင်ရွက်ခဲ့တာကချင်ပြည်နယ်အတွင်းမှာဒါပထမအဆုံးပေါ့လေငါလက်နက်ကိုင်အဖွဲ့အစည်းနဲ့ကျွန်တော်ကေဝနဲ့မနောကွင်းမှာပေါ့ကျွန်တော်တွေ့ဆုံနိုင်ခဲ့တယ်။အဲ့နောက်ပိုင်းမှာတော့ကချင်ပြည်နယ်အတွင်းဟာထိတွေ့ပစ်ခတ်မှုတွေကအရှင်ဟုန်ရော့မှမတော်တဆထိခိုက်မှုတွေနဲ့အနည်းချင်းထိတွေ့မှုတွေတော့ပဲရှိလာခဲ့တာပေါ့။အဲ့ဖြစ်စဉ်နောက်ပိုင်းမှာနောက်ပိုင်းကတော့တဆင့်ဆင့်တယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပူရလာပြီးတော့ငင်းချိုင်းဖြစ်စဉ်တွေကပိုမှအလားလာကောင်းလာတယ်။ကောင်းလာပြီးတော့တစ်ဖက်ကလည်းပဲ NCCT ဆိုတဲ့အဖွဲ့ကြီးဖွဲ့တယ်။ဒီဘက်ကလည်းပဲပြည်ထောင်စုအစ်စ်ငင်းချိုင်းလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးမှုတွေကပွေးပွေးတိုးတက်လာတဲ့နဲ့အညီအခုနောက်ဆုံးအဆင့်မှာဆိုရင် NCA ပေါ့လေဒါကိုလည်းပဲကျွန်တော်တို့ဒီမူကြအပြင်ကိုအချောတက်နိုင်ခဲ့ပြီဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာပိုမှဒီ NCA ကိုလက်မထိုးနိုင်မှုအတွက်အဖွဲ့စုံတွေလက်မထိုးနိုင်မှုအတွက်ဆိုမှဟိုတစ်ဖက်ကလက်နက်ကိုင်အဖွဲ့အစည်းတွေကတော့ SD ပေါ့နဲ့ဒီဘက်ကနေဒီပြည်ထောင်စုငင်းချိုင်းလုပ်ငန်းကော်မတီနဲ့တွဲဆုံမှုတွေနဲ့သူတို့ဘက်ကလည်းသူတို့တွဲဆုံဒီဘက်ကလည်းလုံနိုင်တဲ့အဟိုင်းနှစ်ဖက်အပြန်လန်ညှိနှိုင်းမှဒါအားလုံးတည်တဲ့အတိုင်းမနောက်ဆုံးအခြေအနေဟာတချို့တော့ခုနှစ်ဖွဲ့ရှစ်ဖွဲ့ကတော့မကြခင်မှာလက်မှတ်ထိုးမယ်ဆိုတဲ့အဆင့်ကိုရောက်ရှိနေတဲ့အခြေအနေမျိုးဖြစ်ပါတယ
်လက်မှတ်ထိုးတဲ့အဖွဲ့ထဲမှာဒီကချင်ပြည်နယ်ကအဓိကအဖွဲ့အစည်းဖြစ်တဲ့ KI ကို KI ပေါ့လေမပါဘူးလို့ပြောတယ်ခင်ဗျအဲ့ဒါဝန်ကြီးချုပ်တခုများကျွန်တော်ဝေဖန်ချက်ပေးနိုင်မလားခင်ဗျာ
ဟောအဓိကတော့ဒါကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ပေါ့လေနိုင်ငံသားတွေအနေနဲ့ပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးကပေါ့နိုင်ငံပေါ်မှာဖွံ့ဖြိုးတိုးတက်စေခြင်းနဲ့ဆန္ဒတွေရှိတယ်ငင်းချိုင်းရေးကိုလူလားနေကြရလို့ကျွန်တော်ဒီလိုပဲယူဆပါတယ်တိုးတော်လည်းပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနဲ့တစ်ဖက်နဲ့တစ်ဖက်လူလားချက်တွေတော့ဟိုညှိနှိုင်းမှအတိုင်းတာတစ်ခုထိတော့ကျွန်တော်တို့ယုံကြည်မှုကြီးတည်ဆောက်နိုင်ပြီဒီနေရာမှာလက်မှတ်ထိုးဖို့ကိစ္စကဲโอเคမပါဘူးဆိုတဲ့ကိစ္စကတော့အစည်းအဝေးမှာကျွန်တော်မပါတာဖြစ်တဲ့အတွက်အတိအကျမသိပေမဲ့မီဒီယာအရာပေါ့လေဒါကလောလောဆယ်သူတို့အနေနဲ့တော့ဒီလာမယ့်အချိန်မှာတော့နောက်ဆုံးချင်းပိုင်းမှာတွေ့ဆုံဆွေးမှုနှွေးမှုအရာခုနပြောလို့ခုနဖွဲ့ရှိဖို့လောက်ပဲလက်မှတ်ထိုးမယ်ကျန်တဲ့အဖွဲ့တွေကစောင့်ကြည့်မှဒါအကောင်ဆုံးညှိနှိုင်းဆောင်ရွက်သွားမယ်ဆိုတာလောက်ကိုကျွန်တော်သိရပါတယ်
ဟုတ်ကဲ့ဝင်ကြည့်ရခင်ဗျာအခုတိုင်းသားဒေသတွေမှာပေါ့လေတခြားပါတီကြီးတွေကလာရောက်ပြီးမဲဆွဲစည်းရုံးတာတော့ဝင်ပြိုင်မှာတော့တချို့တိုင်းသားတွေကတော့ဝင်ပြီးလူတယ်ဆိုတဲ့သဘောမျိုးရှိကြတယ်ခင်ဗျာဒီကချင်ပြည်နယ်မှာကချင်တိုင်းသားမဟုတ်တော့တခြားပါတီကြီးငယ်ကလာရောက်ပြီးရှင်းပြိုင်တာဘောဝင်ကြည့်ရဘယ်လိုသဘောထားလဲခင်ဗျာ
ဘောစီဘုံအခြေခံဥပဒေနဲ့အညီတည်ဆဲဥပဒေနဲ့အညီစီမင်းစည်းကမ်းအတိုင်းကျွန်တော်လိုက်နာမှာဆောင်ရွက်သွားမှာဖြစ်ပါတယ်ဒါလွတ်လပ်စွာမဲဆွေစုံခွင့်ရှိတယ်လို့ကြေညာတာပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကတော့ဒါကိုဘာမှအထူးပြောစရာမရှိပါဘူး
။ကချင်ပြည်နယ်ဝန်ကြီးချုပ်ပြည်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာပေါ့လေ။ဝန်ကြီးချုပ်အတွက်အဓိကစိန်ခေါ်မှုအဓိကကြိုးပမ်းခဲ့ရတဲ့အဖြစ်အပျက်များလည်းကျွန်တော်သိချင်ပါတယ်ခင်ဗျ
။ကျွန်တော်ကချင်ပြည်နယ်အစိုးရအဖွဲ့အားဆိုရင်2010ခုနှစ်မှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်ကနေမှ ဖြစ်လာတဲ့အစိုးရအဖွဲ့ဖြစ်ပါတယ်။ဥပမာကျွန်တော်ဆိုရင်တနိုင်းမြို့နယ်မင်းဆန္ဒနယ်အမတ်တကနေမှပြည်နယ်လွတ်တော်ကိုယ်စားလှယ်အနေနဲ့အရွေးချေခံရပြီးတော့ဝန်ကြီးချုပ်ဖြစ်လာတာဖြစ်ပါတယ်။ကချင်ပြည်နယ်သားတယောက်အနေနဲ့မွေးလာကြတဲ့ကျွန်တော်ကချင်ပြည်နယ်မှာမွေးတယ်ကချင်ပြည်နယ်မှာကြီးတယ်။ကချင်ပြည်နယ်သားတယောက်အနေနဲ့ကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုကချင်ပြည်နယ်အတွင်းမှာနေထိုင်ကြတဲ့နေဟာအတ္တိရဲ့ဖွံ့ဖြိုးတိုးတက်မှုတွေလူမျိုးအတ္တိရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုအလေးထားမှဆောင်ရွက်မယ်လို့တဏိတန်ချထားပါတယ်။အဲလိုပဲကချင်ပြည်နယ်အတွင်းမှာနေထိုင်ကြတဲ့မိဒီလူမျိုးပဲဖြစ်ဖြစ်ပေါ့။မိဒီဘာသာပဲကိုကွယ်ကိုကွယ်။ကချင်ပြည်နယ်အတွင်းမှာမိဒီနေရာမှာပဲနေနေပေါ့။ကျွန်တော်အနေနဲ့ခွဲခြားဆက်ဆံမှုမရှိဘဲနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်ဆောင်ရွက်မယ်လို့တဏိတန်ချခဲ့။ဒါပေမဲ့ကျွန်တော်ကချင်ပြည်နယ်အစိုးရစအတင်တာဝန်ယူပြီးမှနှစ်လဆုံးဆုံးအကြာမှာပဲမူလ18နှစ်လုံးလုံးအေးချမ်းချမ်းရှိလာရအနေမှာပြခတ်တက်ခိုက်မှုရစမှာဖြစ်လာတာဒါကျွန်တော်တို့ပြည်내သူပြည်내သားများအကျိုးစီးပွားကိုဆောင်ရွက်ပေးဖို့အတွက်စစ်တွားတိုင်းကိုမပါဖြစ်ခဲ့ရတာကျွန်တော်ရဲ့အစ်မတားမကျွန်တော်အတွက်စိတ်မချမတာဖြစ်ရမှုနဲ့ကျွန်တော်ရဲ့စင်ခုမှုအကြီးဆုံးကတော့အဲ့ဒါပါပဲခင
်ဗျမျက်စုံမှာလည်းယိုယွင်းမှုတွေရှိတယ်နောက်တကကချင်းပြည်내တည်တော်ပြုံးသည့်မှုတွေရှိတယ်ပေါ့လေအတင်းမောက်ကိုမှုတွေလည်းရှိတယ်တစ်ဖက်နိုင်ငံကိုပြောတော့ကချင်ပြည်နယ်ကတရံစာရတွေဆုံဆုံနေတယ်တဘာဝပတ်ဝန်းကျင်တွေပြုံးနေတဲ့ဇာတ်ရည်ကိုကျွန်တော်တို့သတင်းတွေအမြဲကြားပါတယ်အဲ့ဒီနဲ့ပတ်သက်ပြီးဝင်ကြီးချုပ်ရဲ့လှုပ်ဆောင်ခြင်းနဲ့သဘောထားအမြင်နဲ့ကျွန်တော်တိကျွင်ပြပါခင်ဗျာ
ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလုံးပဲဖြစ်ဖြစ်ပေါ့ဝင်ကြီးချုပ်ပဲဖြစ်ဖြစ်ကချင်ပြည်နယ်အစိုးရအဖွဲ့ပဲဖြစ်ဖြစ်ဌာနဆိုင်ရာအားလုံးဟာကျွန်တော်တို့တွားနေတဲ့လမ်းကြောင်းအကြောင်းဟာပါစီစုံဒီမိုကရေစီခေတ်ကိုတွားနေတာဖြစ်ပါတယ်ဒီမိုကရေစီဆိုတာကတော့အမိန့်တွေညွန်ကြားနဲ့လုပ်ရတာမဟုတ်ပါဘူးဒီမိုကရေစီခေတ်မှာတော့လက်ရှိဒီစေဥပဒေနဲ့လူတိုင်းရဲ့အခွင့်အရေးတွေတန်းတူရရှိပြီးတော့လူတိုင်းကလည်းဥပဒေနဲ့အညီပဲဆောင်ရမှာဖြစ်ပါတယ်ဥပဒေကိုကျော်လွန်မှဆောင်ရွက်လည်းမရပါဘူးအဲ့ဒါလိုပဲပြည်သူတွေတိုင်းပြည်သူတိုင်းနိုင်ငံသားတိုင်းနိုင်ငံသားတိုင်းကလည်းပဲဥပဒေနဲ့အညီရပွင့်ခွင့်ရှိတယ်လို့တာဝန်ခံမှုလည်းရှိဖို့လိုအပ်မှာဖြစ်ပါတယ်ဒါဒီမိုကရေစီတွားမယ်ဆိုရင်အစိုးရတစ်ခုတည်းလည်းလုပ်လို့မရဘူးဌာနဆိုင်ရာတစ်ခုတည်းလုပ်လို့မရဘူးအစိုးရတွေဌာနဆိုင်ရာတွေပြည်သူအားလုံးကပူပေါင်းပေါင်းဆောင်ရွက်မှတာလေဖွံ့ဖြိုးတိုးတက်မှုဆောင်ရွက်နိုင်တယ်လို့ပဲတရားစာဒနဲ့တဘာဝပေါင်းရင်ပျက်စီးမှုထင်းထင်းမှုမှလည်းပဲအားလုံးကပေါင်းဆောင်ရွက်နိုင်ရမှဖြစ်ပါတယ်ဒါမှလည်းကျွန်တော်အထင်းသိနိုင်မှဖြစ်ပါတယ်ဥပမာကျွန်တော်ကချင်ပြည်နယ်အတွင်းမှာတဘာဝပေါင်းရင်ပျက်စီးတယ်ယွယွမှုတွေဖြစ်တယ်ဆိုတဲ့ကိစ္စကိုတွက်ကြည့်မယ်ဆိုရင်တရားစာဒဒီပျက်စီးတယ်လို့ပြောတဲ့နေရာတွေတွက်ကြည့်လိုက်မယ်ဆိုရင်အားလုံးဟာတည်ငြိမ်အေးချမ်းမှုမရှိတဲ့ဒေသတွေမှာအများဆုံးဖြစ်နေတယ်ဆိုတာကိုတွေ့ရမှဖြစ်ပါတယ်ဒါကြောင့်မလို့ဒီလိုတရားစာဒတွေမပြည့်စုံဖို့မဆုံးရှုံးဖို့ဆိုရင်တရားဥပဒေစိုးမိုးရေးမှုကအင်မတန်မှအရေးကြီးပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ကချင်ပြည်နယ်အတွင်းမှာကျွန်တော်အစိုးရအဖွဲ့လက်လမ်းမြည်တဲ့နေရာနဲ့တရားဥပဒေစိုးမိုးတဲ့နေရာတွေကတော့အသက်နိုင်ဆုံးကျွန်တော်တို့ကစူးစမ်းမှအထင်တင်ကောက်ွယ်ဆုံးရှုံးမှုတွေလုပ်ပါတယ်။သို့တော်လည်းပဲလက်လမ်းမမီတဲ့နေရာတွေ conflict area တွေပေါ့ပြခတ်တိုက်ခိုက်မှုဖြစ်တဲ့နေရာတွေမလုံခြုံတဲ့နေရာတွေမှာတော့မှန်ပါတယ်ပျက်စီးရမှုတွေအနည်းနဲ့အများရှိနိုင်တယ်လို့ယုံကြည်ပါတယ်ဒါတွေကလည်းပဲငင်းချိုင်းပုံမှာအဓိကမူတည်တယ်လို့ကျွန်တော်ပြောချင်ပါတယ
်အခုလာမယ့်နိုဝင်ဘာလ10ရက်ကျင်းပမယ့်ရွေးကောက်ပွဲဟာကချင်ပြည်နယ်မှာတန်ရှင်းမြတ်တလွတ်လပ်မှုအပြည့်အဝရှိမယ်လို့ယုံကြည်ပါလားခင်ဗျဟ
ိုတစုံတယောက်အဖွဲ့အစည်းတစ်ခုမှာပဲတာဝန်ရှိလို့ကျွန်တော်ကမခံယူပါဘူးနိုင်ငံတော်အစိုးရအနေနဲ့ရောပြည်နယ်အစိုးရအနေနဲ့ရောဌာနဆိုင်ရာတွေရောရွေးကောက်ပွဲကော်မရှင်ရောယူကပွဲဝင်မဲ့ပါတီဝင်တွေရောပြည်သူလူထုပါအားလုံးပူးပေါင်းဆောင်ရွက်ဖို့လိုတယ်။အဲဒါချို့ကတော့တိကျခိုင်လုံတာမရှိဘဲနဲ့အပြစ်တင်တာတို့ကို့မှာဘာတာဝန်ရှိတယ်လဲဆိုတာကိုမသိဘဲနဲ့သူများကိုပဲပုတ်ခတ်တာတို့ကမလုပ်တင်ဘူးလို့ထင်ပါတယ်။တရားမျှတပြီးမှ free and fair ပေါ့နော် election ဖြစ်ဖို့ဆိုရင်ယူကပွဲကော်မရှင်ဆိုရင်အခုဆိုရင်သူလည်းအတက်နိုင်ဆုံးစူးစမ်းနေတယ်။ CSO တွေဒါဒီအရကိုစောင့်ကြည့်လိုက်ရတဲ့အဖွဲ့ကြီးနိုင်ငံတကာအဖွဲ့ကြီးလည်းပဲသူဟိုစောင့်ကြည့်ဖို့ခွင့်ပြုထားပြီးသားဖြစ်ပါတယ်။လူတိုင်းမင်းမထက်မနေရလည်းမဟုတ်ပါဘူးလူတွေကသူ့ရဲ့ခံစားချက်အရသူမင်းမထက်ခြင်းလည်းရတယ်မင်းထက်ခြင်းလည်းရတယ်သို့တော်လည်းပဲနိုင်ငံတတိယအနေနဲ့ကတော့ကိုယ့်ရဲ့ပြည်နယ်ကိုယ့်ရဲ့မြို့ကိုယ့်ရဲ့နိုင်ငံကိုအကောင်းဆုံးဟိုဆောင်ရွက်ပေးနိုင်မဲ့အရေးချင်းရှိသောတမာတမတ်ရှိပြီးတော့ဥဆောင်နိုင်မဲ့ပုဂ္ဂိုလ်မျိုးကိုရွေးချယ်ပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်နိုင်ငံရာပုံမှန်ဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာမျိုးရှိနိုင်တာပေါ့ဒါကြောင့်နိုင်ငံသားနဲ့နိုင်ငံသားတိုင်းကတော့ဒီလိုမျိုးရွေးချယ်ဖို့တော့တာဝန်ရှိတယ်လို့တော့ကျွန်တော်အနေနဲ့ဒီလိုပဲခံယူပါတယ်။အားလုံးကကြိုးပမ်းဆောင်ရွက်တော့ဒါတရားမျှတမှာလွတ်လပ်တဲ့ရုပ်ကပွဲဖြစ်လာလိမ့်မယ်လို့ကျွန်တော်ဒီလိုပဲပြောချင်ပါတယ်
။ဝင်းကျော်ခင်ဗျာ RFA လွတ်လပ်တဲ့အားရှာတာအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်